မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာရှိကြတဲ့ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်မကြသေးခင်တုန်းကတိုက်ခိုက်မှုတွေကြောင့်အရေးပေါ်အကူအညီပေးရေးအစီအစဉ်တွေမှာအကြီးအကျယ်ထိခိုက်နေရတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံအိုရှာကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေနဲ့လှမ်းဝေးတဲ့ကျေးရွာတွေနဲ့လူမှုအတိုင်းဝန်းတွေအတွက်အသက်တွေကယ်တင်နိုင်မဲ့အကူအညီတွေမပေးနိုင်ပဲဖြစ်နေရတဲ့အကြောင်းဘူရူးနေမှာပဲအိုရှာကကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်တွေမြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အကူအညီပေးရေးရုံးအဆောက်အဦတရားစင်ကျော်ထိခိုက်ပျက်စီးခဲ့ရတယ်လို့ဝန်တန်း180ကျော်ကလည်းဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရတဲ့အတွက်အကူအညီပေးရေးအစီအစဉ်တွေမှာအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုလုပ်ငန်းညှိနှိုင်းဆောင်ရွက်ရေးရုံးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တဲ့ရတနာဒက်ဆယ်လျန်ကစစ်တွေမြို့မှာအရင်တစ်ပတ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာနိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာသာမကရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုလုပ်ကင်တဲ့လုပ်ငန်းတွေကိုပါထိခိုက်ခဲ့ရတဲ့လုပ်ရဖြစ်တယ်လို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်။လက်တလောကူညီပေးရေးအစီအစဉ်တွေမှာအနှောက်အယှက်တွေကြုံရတဲ့အတွက်ဒုက္ခသည်စခန်းကကလေးငယ်ပေါင်း1000ခွဲအတွက်စိတ်ပိုင်းနဲ့လူမှုရေးရာထောက်ပံ့မှုတွေရပ်ဆိုင်းသွားခဲ့တယ်လို့အာဟာရချိုးတက်မှုဒဏ်အပြင်းထန်ခံစားနေရတဲ့စစ်တွေမျိုးကကလေးငယ်300လောက်ရဲ့အသက်တွေကိုကယ်တင်နိုင်မဲ့အကူအညီတွေကိုလည်းမပေးနိုင်ပဲဖြစ်နေတယ်လို့အိုရှာကပြောဆိုပါတယ်ခင်ဗျာ။